အခုရဲ့ပိုင်းနိုင်ငံရေးပါတီတချို့ကြားငင်းပွားနေကြတဲ့ပြဿနာတစ်ခုကတော့ငင်းငင်းရေးကိစ္စနဲ့ပတ်သက်ပြီးသဘောထားကြေညာချက်တရားထုတ်ပြန်ခဲ့တဲ့ကိစ္စပါ။ပြီးခဲ့တဲ့ဩဂုတ်လ17ရက်နေ့ကရန်ကုန်ငင်းငင်းရေးစင်တာမှာဝန်ကြီးဦးအောင်မင်းခေါင်းဆောင်နဲ့ငင်းငင်းရေးပုံဆောင်ရေးလုပ်ငန်းကော်မတီတာဝန်ရှိသူတွေနဲ့တရားဝင်မှတ်ပုံတင်ထားတဲ့နိုင်ငံရေးပါတီ66ခုကကိုယ်စားလှယ်တွေတွေ့ဆုံဆွေးနွေးပွဲတစ်ခုလုပ်ခဲ့ပါတယ်။ဆွေးနွေးပွဲမှာဝန်ကြီးဦးအောင်မင်းကလက်နက်ကိုင်တိုင်းရင်းသားတွေနဲ့ငင်းငင်းရေးပုံဆောင်နေမှုအခြေအနေတွေကိုရှင်းလင်းတင်ပြပါတယ်။တွေ့ဆုံဆွေးနွေးပွဲအပြီးနိုင်ငံရေးပါတီများရဲ့ထုတ်ပြန်ကြေညာချက်တစ်စောင်ထွက်ပေါ်လာပါတယ်ဒီထုတ်ပြန်ကြေညာချက်ကိုအစိုးရပိုင်းသတင်းစာတွေနဲ့ပုဂ္ဂလိကသတင်းစာချန်နယ်တွေကလည်းဖော်ပြခဲ့ကြပါတယ်နောက်ပိုင်းရူသဒီမိုကရေစီအဖွဲ့ချုပ်ရှိုင်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD နဲ့ပါတီတချို့ကအဲ့ဒီထုတ်ပြန်ကြေညာချက်သူတို့သဘောမတူပါဘူးဆိုပြီးကြေညာချက်ထုတ်တာသတင်းမီဒီယာတွေကိုပြောဆိုတာလှုပ်လာပါတယ်ဒီပြဿနာဘယ်လိုဖြေရတာပါလဲထုတ်ပြန်ကြေညာချက်မှာဘာတွေပါသလဲဘယ်လိုဖြစ်သင့်လဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
ပြဿနာဖြစ်ပြီးနောက်ပိုင်းထွက်လာတဲ့သတင်းတွေအရအဲ့ဒီနေ့ဆွေးနွေးပွဲခဏနားတဲ့လက်ဖက်ရည်တောက်ချိန်မှာငင်းငင်းရေးဆွေးနွေးပွဲနဲ့ပတ်သက်ပြီးကြေညာချက်တစ်ခုထုတ်ပြန်ဖို့ရှမ်းတိုင်းသားများဒီမိုကရေစီပါတီ SNDP ဥက္ကဋ္ဌဦးဆိုင်အိုက်ပေါင်းကစပြီးတော့နှိုးဆော်တယ်လို့ဆိုပါရယ်အဲ့ဒီနောက်ပိုင်းအစည်းအဝေးပြန်ဆချိန်ထုတ်ပြန်ချက်နဲ့ပတ်သက်တဲ့အချက်တွေကိုဦးစိုးစံကပရိုဂျက်တာနဲ့ထုတ်ပြပြီးပါတီကိုယ်စားလှယ်တွေရဲ့သဘောထားတောင်းခံတယ်လို့ဆိုပါရယ်အဲ့ဒီအချိန် NLD ပါတီကိုယ်စားလှယ်ဦးညံဝင်းအစည်းအဝေးပွဲမှာရှိမနေတော့ပါဘူးဒီလိုသဘောထားတောင်းခံတဲ့စီမှာကန့်ကွက်တယ်လို့ပြောဆိုတဲ့သူတွေမရှိတဲ့အတွက်နိုင်ငံရေးပါတီများရဲ့သဘောထားဆိုပြီးထုတ်ပြန်ကြေညာခဲ့တာဖြစ်ပါတယ်။ထုတ်ပြန်ကြေညာချက်မှာအချက်6ချက်ပါဝင်ပါတယ်။အဓိကအနေနဲ့အချက်နံပါတ်3မှာနိုင်ငံရေးပါတီများ၏ကိုယ်စားလှယ်များအနေဖြင့်မြန်မာနိုင်ငံတွင်ရေရှည်တည်ထက်သောငြိမ်းချမ်းရေးတည်ဆောက်နိုင်ရန်အလို့ငှာနိုင်ငံလုံးဆိုင်ရာပြစ်ခတ်တိုက်ခိုက်မှုရစဲရေးစာချုပ် Nationwide Ceasefire Agreement အမြန်ဆုံးလက်မှတ်ရေးထိုးကြရန်တပ်ဆိုင်သူအားလုံးကိုအလေးနက်တိုက်တွန်းအပ်ပါသည်ဆိုပြီးပါဝင်ပါတယ်။နောက်တစ်ချက်မှာတော့နိုင်ငံရေးဆွေးနွေးပွဲပြင်ဆင်မှုအတွက်အစိုးရငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီတိုင်းရင်းသားလက်နက်ကိုင်ကိုယ်စားလှယ်ဖွဲ့နှင့်နိုင်ငံရေးပါတီတွေတွေ့ဆုံဆွေးနွေးနိုင်ရေးအမြန်ဆောင်ရွက်ပေးဖို့တောင်းဆိုတယ်ဆိုပြီးလည်းဖော်ပြထားပါတယ
်။ဒီသတင်းနဲ့ပတ်သက်ပြီးအစိုးရပိုင်းသတင်းစာတွေမှာရောအခြားပုဂ္ဂလိကသတင်းစာတွေမှာပါပါတီအားလုံးရဲ့သဘောထားထုတ်ပြန်ကြေညာချက်ဖြစ်ပြီးအောင်ခေါင်းစဉ်တက်ဖော်ပြကြပါတယ်ပြောရရင်အဲ့ဒီကြေညာချက်ထုတ်ပြန်ဖို့ဆွေးနွေးတဲ့စီမှာ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်ရှိမနေဘူးဆိုလိုက်တာနဲ့တင်ခုလိုပါတီအားလုံးရဲ့ကြေညာချက်ဖြစ်ပြီးအောင်ထုတ်ပြန်ဖို့မသင့်တော်ပါဘူးအကြောင်းကတော့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာတိုင်းပြည်မှာပြည်လူလူထောက်ခံမှုအရှိဆုံးပါတီဖြစ်တဲ့အတွက်အဲ့ဒီပါတီမပါရင်ကျန်တဲ့ပါတီအရေးအတွက်ဘယ်လောက်သဘောတူတူအားလုံးသဘောတူရဲ့အဖြစ်မသတ်မှတ်နိုင်လို့ဖြစ်ပါတယ်ဒီလိုပြောရတာကလည်းအကြောင်းရှိပါတယ်လက်ရှိနိုင်ငံမှာတရားဝင်ပါတီ68ပါတီအစည်းအဝေးတက်တဲ့ပါတီ66ပါတီမှာအုပ်အယိုယိုကြောက်ယိုယိုပါတီတွေလူလူကိုကိုစားမပြုတဲ့ပါတီတွေလည်းအများကြီးပါဝင်နေလို့ဖြစ်ပါတယ်။ဥပမာ2010ရွေးကောက်ပွဲကာလကပွဲစီအောင်စစ်ဆိုးရရဲ့နောက်ွယ်ကထောက်ပံ့မှုနဲ့ဖွဲ့စည်းထားတဲ့အလန်ရှုပါတီတော်များများလည်းနိုင်ငံရေးပါတီစီရင်ပောက်ပါတယ်။ပြည်သူမထောက်ခံလို့အမတ်တယောက်မှအရွေးမခံရတဲ့ပါတီတွေလည်းပါပါတယ်။နောက်ပိုင်းမှတ်ပုံတင်ပြီးဖွဲ့ထားတဲ့ပါတီတွေထဲမှာလည်းပြည်သူဘယ်လောက်ထောက်ခံမယ်မသိနိုင်သေးတဲ့ပါတီအတော်များများပါဝင်ပါတယ်။ NLD ပါတီမပါဝင်ပဲအရေးအတွက်များတယ်ဆိုရုံနဲ့ပါတီအားလုံးရဲ့သဘောထားဖြစ်ပြအောင်ကြီးညာရဲ့ထုတ်တာကတော့မသင့်တော်ပါဘူး
။နိုင်ငံရေးပါတီတွေအနေနဲ့တပါတီချင်းဖြစ်စေပါတီတွေစုပေါင်းပြီးဖြစ်စေကြီးညာချက်တွေထုတ်လို့ရပါတယ်။နိုင်ငံရေးပါတီတွေဖြစ်တဲ့အတွက်ရှင်းရှင်းလင်းလင်းလုပ်ဖို့လိုပါတယ်။ပါတီတစ်ခုချင်းစီကတကယ်ပဲအဆုံးဖြတ်ပေးနိုင်တဲ့သူတွေလား။တကယ်ပဲသဘောတူတာလား။တပါတီချင်းစီလက်မှတ်တွေအသေးချာရေးထိုးပြီးမှထုတ်ပြန်တင်ပါတယ်။အခုပြဿနာဖြစ်ခဲ့တဲ့ကိစ္စဆိုရင်နိုင်ငံရေးပါတီဘယ်နှစ်ပါတီရဲ့ထုတ်ပြန်ကြေညာချက်ဆိုပြီးတိတိကျကျလုပ်တင်ပါတယ်။ရှေ့ပိုင်းကာလတွေတုန်းကလည်း NDF အမျိုးသားဒီမိုကရေစီအင်အားစုပါတီနဲ့တိုင်းရင်းသားပါတီတချို့ခုလိုပဲကြေညာချက်ထုတ်ပြန်တာနဲ့ပတ်သက်ပြီးအကြီးအကျယ်အငင်းပွားမှုတွေရှိခဲ့ပူပါတယ်။နောက်ပြဿနာတစ်ခုကတော့ကြေညာချက်စာသားကိစ္စပါ။NLD ကတော့အစည်းအဝေးခေါ်တဲ့ခေါင်းစဉ်ဆွေးနွေးရဲ့အကြောင်းအရာမတူလို့သူတို့အနေနဲ့ပါဝင်ခြင်းမပြုခဲ့ဘူးလို့နောက်ပိုင်းမှာကြေညာချက်ထုတ်ပြန်ပါတယ်။ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရသူစိုင်းညွန့်လင်ကတော့ဒီကြေညာချက်ဟာလက်နက်ကိုင်တိုင်းရင်းသားအဖွဲ့တွေကိုဖိအားပေးသလိုဖြစ်နေလို့သဘောမတူရတာဆိုပြီးရှင်းပါတယ
်။ပြောရရင်မြန်မာနိုင်ငံကငြိမ်းချမ်းရေးတည်ဆောက်မှုဖြစ်စဉ်ဟာတိမ်မွေ့ပါတယ်။ဒီအတွက်ခုလိုပါတီတစ်ခုနဲ့တစ်ခုနိုင်ငံရေးပါတီတွေနဲ့လက်နက်ကိုင်တိုင်းရင်းသားတွေအကြားနားလည်မှုလွဲမဲ့ကိစ္စမျိုးမဖြစ်အောင် တတိထားကြဖို့အလွန်လိုအပ်ပါတယ်အခုကိုပဲ Federal Democracy မဟာမိတ်အဖွဲ့ FDA ကကြေညာချက်ထုတ်လာတဲ့အတွက် NLD ပါတီနဲ့အကြီးအကျယ်သဘောကိုလည်းမှုဖြစ်ပေါ်ခဲ့ပါပြီနောက်ထပ်ပြဿနာကြီးတစ်ခုကတော့ငြင်းငြင်းရေးဖြစ်စဉ်မှာပါဝင်လိုတဲ့ကိစ္စပါပါဝင်သည့်ပါဝင်ထိုက်တဲ့ပါတီတွေပါဝင်ဖို့လိုမှာဖြစ်ပေမဲ့နိုင်ငံရေးပါတီဆိုင်ဖို့ထောင်ယုံထောင်ထားပြီးပြည်သူလူထုထောက်ခံမှုလုံးဝမရှိတဲ့ပါတီမျိုးတွေကိုပါဝင်ခွင့်ပြုပြင်မပြုပြင်အသေးချာစဉ်းစားဖို့လိုအပ်ပါတယ်ဒီလိုမှမဟုတ်ရင်ငြင်းငြင်းရေးဖြစ်စဉ်ကိုပတ်မိုးရမရောက်ပဲအနောက်ရှေ့အဟန့်တာပြုကြလို့တော့ဖြစ်သွားစေနိုင်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်